ဆရာနာသိမှုကိုတက်တက်ကြွကြဆန့်ကျင်ဆန္ဒပြခဲ့တဲ့ရန်ကုန်ကမြို့နယ်တွေမှာလမ်းပေါ်သွာလာနေတဲ့ယာဉ်တွေကိုတားဆီးဆီးဆီးတာညဘက်အိမ်တွေထဲဝင်ရောက်ဆီးဆီးဖမ်းဆီးတာတွေကိုတပ်တွေကအခုရက်ပိုင်းပို့လုပ်လာပါတယ်ဒီအချိန်ကြီးမှာပဲဆရာနာရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့ဆက်ရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့တင်ကိုမတ်စုမုံကပြောပြပေးပါမယ်ခင်ဗျာ
ဆရာနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုဖိနှိပ်ဖို့ကြိုးစားနေတဲ့တပ်တွေကလမ်းပေါ်ဆန္ဒပြနေသူတွေဒီမဟုတ်တော့ဘဲအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချင်းချောက်တာတွေပို့ပြီးတော့လှုပ်လာနေပါတယ်။ရန်ကုန်မြို့မြို့နယ်တချို့ကလမ်းစုံနေရာတွေမှာစစ်တပ်ရဲအင်အားအပြည့်နဲ့တားဆီးပြီးတော့စစ်ဆေးတာ၊သကောင်စင်းစစ်တာတွေလုပ်နေပါတယ်။လှိုင်းသာယာမြို့နယ်ထဲမှာသကောင်စင်းစစ်ရင်နဲ့ဖမ်းဆီးခံထားရသူတွေရှိတယ်လို့ဒေသခံတယောက်ကပြောပြပါတယ်။
ဒီဘက်မှာကဒီဘက်မှာကအေးစင်းနေတိုင်းရတယ်အေးစင်းသူ့ရဲ့ခွက်တွေရောဝင်စစ်တယ်ဟိုဟာတည်းကျန်စစ်သားအိမ်ရတည်းပဲအဲ့ဒါတွေရောဝင်စစ်တယ်အေးစင်းစစ်တယ်ပြီးတော့ဟိုမထင်မစနိုသူတို့ဖမ်းသွားတဲ့သူရှိတယ်ဘူးတလောရတယ်အဲ့ဆိုင်ဆိုင်ကတရင်တွေကတခြားတရင်တွေခုံပြီးတော့တိတ်ပြီးတော့မသိကြဘူးအဲ့သူတို့အမတ်ခွန်ရဲ့ခွက်တော့အမတ်နဲ့အစဲတို့အမတ်ဆက်ရှိတို့သူမထင်ဘူးသူတခါဝင်ဆိုရင်9ရောက်10ရောက်10ရောက်အဲ့လိုဝင်ဝင်ဆဲသွားတယ်သူ့ရောလှုပ်ပြီးရဲ့ကျေရတော့မလို့ဘူးဘူးပိုင်းမှာတော်တော်များများအမှုတွေဖြစ်နေကြတာ
တာကီတာမြို့နယ်ဘက်မှာလည်းလူငယ်တွေကိုအိမ်နေတဲ့အထိဝင်ရောက်ဖမ်းဆီးနေတာကြောင့်တချို့တိမ်းရှောင်နေကြရတယ်လို့တာကီတာဒေသခံလူငယ်တူက VOA ကိုပြောပြပါတယ
်ဆုံးမလာရင်လူငယ်တွေတုံးပြီးတော့ဆုံးမနေလို့ရှိရင်အများမှာမဖြစ်တဖြစ်ပေါ့ဒီကဒီအဲဒီစင်တယ်အဖြစ်တယ်လို့ပြောနေတယ်သူတို့ကတော့ဘာလို့လဲဆိုတော့လူငယ်တွေကဘယ်မှာမလို့နေလို့အနေထားမှာမဖြစ်ဘူးတချို့ကျန်ဆက်တွေအနေနဲ့ရောဒီတက္ကသိုလ်ကျောင်းသားကျောင်းလူတွေအနေနဲ့ကောရန်ကုန်ကိုအိမ်ကြီးထိုးရမှာလုံးဝနေလို့လုံးဝအဆင်မပြေတော့တဲ့အနေအား။နောက်ပြီးတော့ဒီကပိုင်းတင်းမှာလည်းကျွန်တော်တို့တောင်းတာကျွန်တော်ကဖို့ဝင်ဟောင်းတွေကောင်းတော့ဟောင်းတွေကိုလိုက်ပြီးတော့ဆန်းတယ်။ဆန်းတော့ပြီးတဲ့တောင်းသားတွေကိုမိတယ်။ဟိုကောင်းကောင်းသားမတော်တဲ့လူခေတဲ့တောင်းသားတွေတချို့မှလွတ်လာတယ်ပေါ့နော်။
ခိုင်မျိုးနယ်ဘက်မှာလည်းညဘက်အဲစင်းစစ်တာလမ်းသွားလမ်းလာတွေကိုတားဆီးစစ်ဆေးနေတာကြောင့်လုံခြုံမှုမရှိဘူးလို့ခန့်စားနေကြရပါတယ်
။စစ်တာတော့တော်တော်စစ်တယ်ဗျ။တော်တော်လေးကိုစစ်တယ်။ကျွန်တော်သွားနေတော့ချက်တွေ့နေတယ်။တော့ဟိုတော်တော်လေးကြက်လာတာပေါ့နော်။ကြက်လာတာလည်းကျွန်တော်ထင်ပါတယ်ဟိုနားပေါက်လိုက်ဒီနားပေါက်လိုက်ပေါက်လို့ကြက်သွားတယ်လို့တော့ထင်တာပဲ။အဲ့လိုတော့တွေ့ရတာ
။ဘယ်လို
ပဲရှောင်သွားရတာပဲ။တချို့တွေဆိုလို့ရှိရင်ဟိုလုံခြုံရေးအတွက်ပေါ့နော်။ဟိုလိုဖုန်းတွေဆိုလို့ရှိရင်ကီးပတ်တွေပြောင်းကင်တယ်လို့ရှောင်းကင်တာပေါ့။အဲ့လိုတွေဖြစ်ကုန်တာ။အဲ့တော့တားစစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာကိုတားစစ်တယ်ဆိုတာကိုသိတယ်ဆိုလို့ရှိရင်အကုန်လုံးကကိုယ့်အသံကိုစစ်ပြအောင်လုပ်သွားလို့ရတယ်။အခုကဘာအတွက်ဘယ်လိုစစ်တယ်ဆိုတာကိုဘယ်သူမှကြိုမသိနိုင်ဘူးဗျ။ကိုယ့်အသံကိုတော့ဟိုစစ်ရပြအောင်တော့အကုန်လုံးရှင်းထားတာပေါ့ကွာ။ဟိုအဲ့လိုရှင်းထားပေမဲ့လို့လည်းမှတ်မတင်တယ်လို့ပေါ့ဟိုဘယ်လိုပြောမလဲဆိုလို့ရှိရင်ခေတ်ကဟိုအမြင်ကပုံမှန်နဲ့လုပ်ချင်တာလုပ်လို့ရတဲ့ခါကျတော့မလုံခြုံမှုတွေကလည်းခံစားရတော့ပေါ့ဗျ။
တချို့နေရာတွေမှာဆိုရင်ည၈နာရီတန်ပုံတီဆန္ဒပြတဲ့အတွက်အဲ့ဒီလမ်းရက်ွက်တွေတဲကိုတပ်တွေကဝင်ပြီးတော့6လမ်းပစ်ခတ်တာချင်းချောက်ဖမ်းဆီးတာတွေလည်းရှိပါတယ်ဒါပေမဲ့ည၈နာရီတိုင်းတန်ပုံတီပြီးဆရာနာရှင်ကိုဆက်လက်ဆန့်ကျင်သူတွေဆက်ပြီးတော့ရှိနေတယ်လို့လမ်းပေါ်ထွက်ပြီးဆန္ဒပြကြသူတွေလည်းရှိနေစေဖြစ်ပါတယ်ဒီကနေ့မနက်ပိုင်းကပဲအင်းစိန်မြို့နယ်တွေကလမ်းလျှောက်တပိတ်တစ်ခုကိုစစ်တပ်နဲ့ရဲကဖြိုခွင်းခဲ့လို့လူငယ်20လောက်ဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ရွှေပြည်သားလှိုင်းသားယာကမာရွတ်လှိုင်းတညင်နဲ့မြောက်တကူမြို့နယ်တွေမှာလည်းပျောက်ကြားတဲ့ပိတ်လူမဲ့တဲ့ပိတ်တွေပြုလုပ်ခဲ့ကြပါတယ်ရှင်
မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ